မြန်မာနိုင်ငံကနေရာတော်များများမှာလုံခြုံရေးစိုးရိမ်မှုကြောင့်တရားရေးကစားပွဲတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ရပေမဲ့လက်တလောတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာတော့ဒီနေ့အထိတရားပွဲတွေဆက်ကျင်းပနေကြပါတယ်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ထိန်းချုပ်ရနေမြေတွေကဒီတရားပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပြပလာတဲ့သတင်းကိုကိုခမောင်စွန်မြင့်ပြောပြပေးပါအောင်ခင်ဗျာ
။လက်တလောတည်ငြိမ်အေးချမ်းနေတဲ့ရခိုင်ပြည်နယ်မှာအေပီလ12ရက်နေ့ကစတင်ခဲ့တဲ့အတားတရားပွဲတော်ကိုစစ်ကောင်စီနဲ့ AA အဖွဲ့တို့ထိန်းချုပ်ရာနေရာတွေမှာကျင်းပကြတာဖြစ်ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ဟာမြောက်ဦးနဲ့ရသေးတောင်မြို့နယ်ကသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာတကြံပွဲတော်တွေကိုကျင်းပနေကြဆဲဖြစ်ပါတယ်။မြောက်ဦးမြို့နယ်၄မြို့ချောင်းအတွင်းက၄မြို့တကြံပွဲတော်ကို AB လ18ရက်နေ့ကနေ20ရက်နေ့အထိကျင်းပတာဖြစ်ပြီးလာရောက်ရေပက်ခံသူတဦးကိုဝင်းကြီး3000ကျပ်စီကောက်ခံပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ကဥဆောင်ကျင်းပတဲ့တကြံပွဲတော်မှာပါဝင်ဆင်နွှဲဖြစ်တဲ့မြောက်ဦးဒေသခံအမျိုးသမီးတဦးကတော့တကြံနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဟုတ်ဒီမားတို့ကလည်းပါဝင်ဖြစ်ပါတယ်။စီချောင်းတကြံရောဒီမင်းတို့တကြံရောပေါ့နော်တော့ဖြစ်တယ်သူတို့ရဲ့တက်တော်ပေါ့နော်တက်တော်ကနေဥဆောင်ပြီးကျင်းပတာဆိုတော့အဲ့လိုမျိုးဆက်ပေါ်တော့ဖြစ်တာပေါ့။အရင်တော့တခါမှမခံစားဘူးရဲ့စီမျိုးပေါ့နော်အဲ့လိုမျိုးဆိုတက်တော်ဖေးရလူတွေနဲ့ဒီလောင်းရတဲ့စီမျိုးအလားလေးတစ်စီတော့ဆန်တင်နေလို့ပြေးပါတယ်။
ရခိုင်လက်နက်ကိုင် AA အဖွဲ့ကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာတကြံပွဲတော်ကိုပြီးခဲ့တဲ့2022ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပါတယ်။ AA ထိန်းချုပ်ရာနေရာတွေမှာကျင်းပတဲ့တကြံပွဲတွေနဲ့ပတ်သက်လို့ရခိုင်နိုင်ငံရေးသမားလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးဖေတန်းကအခုလိုသုံးသပ်ပါတယ်
။ဒီချောင်းတကြံတို့ဒီမျိုးတကြံတို့ပေါ့နော်တော်တော်ကိုစီစီကားကစီစီပင်ပင်တွေ့ရတယ်။အဲ့အရာကြောင့်ဒီနေ့အရင်နှစ်တွေတုန်းကပြည်သူတွေတရားနဲ့ပတ်သက်ပြီးတော့မပြောပါနိုင်ခဲ့တာကိုဒီနေ့လောလောဆယ်ဆယ်ပြောကြရတယ်ဆိုတော့အဲ့ဒါတပိုင်းနဲ့ရှိတယ်လို့တစ်ဖက်က ULAA ကိုပြည်သူတွေဘယ်တော့ထောက်ခံလဲဆိုတော့နိုင်ငံရေးပုံရေးအားဖြင့်လည်းဒါ ULAA ကပြည်သူ့ရဲ့နိနိဆဆရှိတယ်ဆိုတော့ပြတ်တတ်နိုင်တဲ့ပွဲလေးဖြစ်တယ်။အဲ့ဒါကြောင့်ဒီလိုအခင်းချင်းဟာပြည်သူတွေက ULAA အပေါ်မှာဘယ်လောက်ထိခိုင်ခိုင်မာမာထောက်ခံတယ်ဆိုရင်မကဘူးပေါ့နော်ဒါတွေကရှစ်ဆက်ပြီးတော့လည်း ULA နဲ့ပူးပေါင်းဆောင်ရွက်ဖို့ရှိရယ်သွားမယ်ဆိုတော့အဲဒါလမ်းကြောင်းအစတွေလည်းဖြစ်တာပေါ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနေ့ဖြစ်တည်မှုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုကြိုဆိုရမှာဖြစ်ပါတယ
်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားနားလည်မှုနဲ့အပြစ်ခတ်ရက်စဲထားတာအခုဆိုရင်3လကျော်သွားပါပြီ AA အဖွဲ့ကတော့သူတို့ထိန်းချုပ်ရာနယ်မြေမှာတကြံပွဲတွေကျင်းပတာအပြင်အုပ်ချုပ်ရေးတရားစီရင်ရေးကျန်းမာရေးစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ